င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အစီအစဉ်မှာလာရှိုးဘက်ကအခြေအနေတွေအကြောင်းပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကမြို့လေကောင်ကဈေးဆိုင်ဂန်းတွေကိုအခွန်ဆောင်ဖို့ချင်းချောင်းနေလို့ပါဆိုပြီးတော့ပေးပို့လာတာပါသူတို့ဆောင်ခိုင်းတဲ့အခွန်က300ကျော်နီးပါးရှိပါတယ်တဲ့စိုင်းတိုင်းကိုသူတို့အဖွဲ့တစ်စိတ်တုံးပါတဲ့စာရွက်တွေကိုလိုက်ဝေပြီးတော့အခွန်ဆောင်ဖို့ပြောပါတယ်အခုမဆောင်တဲ့ဆိုင်တွေကိုအသက်အန္တရာယ်တာဝန်မယူဘူးဆိုပြီးတော့လဲချင်းချောက်ပါတဲ့။ကုတ်ခိုင်ကိုအခွန်လာဆောင်ပါဆိုပြီးတော့လဲပြောပါတယ်။ဆိုင်ရှင်တွေအနေနဲ့အခွန်သိန်းတရာမဆောင်နိုင်တာကြောင့်ဆိုင်တော်တော်များများပိတ်ထားရပါတယ်။အခုဆိုရင်ကျမတို့ဆိုင်ပိတ်ထားရတာ၄-၅ရက်ရှိနေပါပြီ။အသက်အန္တရာယ်ကိုရန်ပြုတ်မှကြောက်လို့ဆိုင်ကိုလဲပြန်မဖွင့်ရပါဘူး။ဆိုင်မဖွင့်ပြန်ရင်လဲဝင်ငွေကမရှိပါဘူး။ဒီအခက်အခဲကိုဘယ်လိုဖြေရှင်းရမလဲမသိပဲဖြစ်နေလို့ပါ။ကျမတို့မှာစစ်ကောင်စီတက်ကိုလည်းကြောက်ရတခြားလက်နက်ကိုင်အဖွဲ့တွေကိုလည်းကြောက်ရဖြစ်နေပါတယ်ဆိုပြီးတော့ပြေပို့လာတာပါရှင်အခုဆက်ပြီးတော့ကမ်ဘလူမျိုးနယ်ကပေးစာကိုတင်ပြပါမယ်ဒီစကိုင်းတိုင်းကမ်ဘလူမျိုးနယ်ထန်းကုန်းတိုင်းနယ်တင်ကုတ်ကြီးရွာမှာရွာအုပ်ချုပ်ရေးမှူးကရွာတွေကဒီအသက်18နှစ်ကနေအသက်40အတွင်းအမျိုးသားတွေကိုပြူစောတိအဖွဲ့ထဲဝင်ဖို့မဲနိုင်တဲ့စနစ်နဲ့ခေါ်နေပါတယ်တဲ့မဲပေါက်ရင်ပြူစောတိတင်တန်းတက်ပြီးတော့တာဝန်ထမ်းဆောင်ရမယ်ဆိုပြီးတော့လည်းပြောပါတယ်တဲ့မဲမနိုင်ချင်တဲ့သူတွေကတော့တယောက်ကိုငွေကျပ်၄သိန်းကနေ၅သိန်းအထိတိုးတိုးတိတ်ပေးနေရပါတယ်တဲ့မဲပေါက်တဲ့တချို့လူငယ်တွေဆိုရင်လဲပြူစောတိမလုံနိုင်လို့ရွာကနေထွက်ပြေးတာတွေရှိနေပါတယ်ဆိုပြီးတော့ပေးပို့လာတာပါလုံချုံရေးအရာပေးပို့တဲ့အကောင့်ကိုမဖော်ပြဖို့မြစ်တာရက်ခံထားပါတယ်ရှင်အခုတခါတော့ရခိုင်ပြည်နယ်ကပေးပို့လာတဲ့စာကိုတင်ပြပါမယ် RFA ရေကျမကတော့ရခိုင်ပြည်နယ်ပုံနေကျွမြို့ကပုံမှန်905ကကြီးနဲ့ဖမ်းဆီးခံထားရတဲ့သူတွေကတယောက်ရဲ့မိသားစုဝင်ပါအခုဆိုရင်တရားရင်ဆိုင်နေရတာတစ်နှစ်နဲ့နှစ်လကျော်သွားပါပြီ။အခုအချိန်ထိတရားလိုပြသက်သေပဲရှိပါသေးတယ်။ရုံးချင်းကလည်းတစ်လကို၃ချိန်လောက်သွားရပါတယ်။ရုံးချင်းတိုင်းမှာလည်းသက်သေတွေကမလာပါဘူး။ကျမတို့မှာစစ်တွေကိုတစ်ခါသွားရင်ထောင်ဝင်စာပို့တာနဲ့လမ်းစည်းရိတ်နဲ့ဆိုရင်သက်သိန်းကျော်လောက်ကုန်ပါတယ်။ဒီလိုမျိုးရုံးချင်းတွေပြက်ကွက်နေတာဟာအမှုတွေအတွက်အများကြီးနစ်နာရပါတယ်။ဒီအကြောင်းတွေကို RFA ကနေတဆင့်အများသိအောင်တင်ပြပေးပါ။လုံချုံရေးအရနာမည်ကိုမဖော်ပြပါနဲ့ဆိုပြီးတော့ပြပို့လာတာပါရှင်။
ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ်0392 235428ကိုဆက်လုပ်နိုင်ပါတယ
်။အခုဆက်ပြီးတော့လုံချုံရေးအရာနာမည်မဖော်လို့သူတမူးမျိုးကဒေသခံတအူးရဲ့ပေးစာကိုတင်ပြကြပါမယ်။ဒီစကိုင်းတိုင်းတမူးမျိုးမှာကားလမ်းပိတ်ထားတာ3လကျော်နေပါပြီတဲ့။တိုက်ပွဲလည်းမဖြစ်ဘဲနဲ့ကားလမ်းပိတ်ထားတာပါ။စားတောက်ကုန်ဈေးတွေလည်းအများကြီးတက်နေပါတယ်။တချို့ဒုက္ခရောက်လွန်တဲ့ဒေသခံတွေဆိုရင်ပြူစောတိအဖွဲ့တွေကိုဝင်သွားတာတွေလည်းရှိနေပါတယ်။ဒီနတ်ဖာလုံရက်ကွက်မှာဆိုရင်လည်းပြူစောတိတွေက2ရက်ချ3ရက်ချပတ်စံလာလာတောင်းပါတယ်တဲ့။မပေးရင်တတ်မယ်ဖြတ်မယ်အိမ်မီးရှို့မယ်လို့လည်းချင်းချောက်ပါတယ်ဆိုပြီးတော့တမူးမျိုးမှာကြုံနေရတာတွေကိုရင်ဖွင့်လာပါတယ်ရှင်။အခုတစ်ခါတင်ပြချင်တာကတော့ညောင်ရွှေဒေသခံတအူးရဲ့ပေးစာပါ။ဒီရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်တိလောတိုက်နယ်အုပ်စုနန်းတီတာကျေးရွာမှာရိုင်မှုနဲ့စိတ်မှုတချို့ကရက်ရွာရံပုံငွေကိုအကြောင်းပြပြီးတော့လူနေအိမ်ခြံဝင်းကျဲထဲမှာလောင်းကစားတွေလုပ်နေပါတယ်တဲ့ဒီလိုလောင်းကစားလုပ်နေတာတွေကိုတမ်းမြစ်ပိတ်ပင်ပေးဖို့ RFA ပေးစာပြန်စာကနေတဆင့်သက်ဆိုင်ရာရှမ်းပြည်နယ်ပြည်နယ်မှုနဲ့ခရိုင်မြို့နယ်အစဉ်စဉ်ကိုတင်ပြပေးစီခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်